မေရိကန်တပ်ဖွဲ့တွေခြေစိုက်ထားတဲ့အီရန်နိုင်ငံကလေတက်စကန်တစ်ခုကိုအီရန်နိုင်ငံကပဲထိန်တက်မစ်ဆိုင်းတုံးဒါဇင်နဲ့ချီပစ်ကတ်တက်ခတ်ခဲ့ပါတယ်။အီရန်တပ်မှူးတူကိုအမေရိကန်ကလေကြောင်းကတက်ခတ်တုတ်တင်တဲ့ပေါ်လက်တုံပြန်မှုအီရန်ခေါင်းဆောင်တွေချင်းချောက်ခဲ့ပြီးရပ်ပိုင်းတွင်မှာပဲပစ်ကတ်မှုဖြစ်ခဲ့တာပါ။အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမေနီကတော့အမေရိကန်ကိုပားရိုက်ပြီးလက်တုံပြန်လိုက်တဲ့တက်ခတ်မှုဖြစ်နေပြောဆိုလိုက်သလိုဒေသတွင်းမှာအမေရိကန်ကခြေချနေတာတွေအဆုံးသတ်ချိန်တက်ပြီလို့လည်းပြောဆိုလိုက်ပါတယ်။ယူရန်သမ္မတဟာဆန်ရူဟာနီကလည်းကုတ်စ်တမူကာဆန်ဆိုလမနီကိုတပ်ဖြတ်မှုတွေတုံ့ပြန်မဲ့နောက်ဆုံးရည်မှန်းချက်ဟာဒေသရင်းကအမေရိကန်တပ်တွေကိုမောင်းထုတ်ဖို့ဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တက်ခိုက်မှုနဲ့ပတ်သက်လို့ဒီကနေ့တုံ့ပြန်ပြောဆိုမှာဖြစ်ပါတယ်။တက်ခိုက်မှုဖြစ်ပြီးနိုင်ပိုင်းတွင်သမ္မတထရန့်က Twitter လူမှုကွန်ရက်ကနေပြောဆိုရမှာတော့တက်ခိုက်မှုထိခိုက်မှုတိုင်းတာကိုစစ်ဆဲနေစေဖြစ်ကြောင်းနဲ့တတလော့တိရတဲ့လောက်အခြေအနေမဆိုးတဲ့အကြောင်းပြောဆိုထားတာပါ။အမေရိကန်ဟာကမ္ဘာမှာအင်အားအကုန်လုံးနဲ့ကမ္ဘာပေါ်ကနေရာတိုင်းမှာလက်နက်ပစ္စည်းကိရိယာအပြည့်စုံတပ်ဆင်ထားတဲ့စစ်တပ်လည်းရှိနေတယ်အကြောင်းပြောဆိုခဲ့ပါတယ်။ဤရဲဝန်ကြီးချုပ်ယုံကတော့တိုက်ခိုက်မှုအတွင်းဤရဲတပ်ဖွဲ့တွေထိခိုက်သေးဆုံးမှုမရှိကြောင်းနဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့ဝင်တွေလည်းထိခိုက်သေးဆုံးတဲ့သတင်းတွေမကြားတဲ့အကြောင်းပြောဆိုထားတာပါ။ဤရဲနိုင်ငံကလက်တုံ့ပြန်တိုက်ခိုက်မဲ့အကြောင်းဤရဲကိုအတိပေးခဲ့တဲ့အကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ချုပ်ချာအာနာကိုထိပါတဲ့ရန်လိုတဲ့လုပ်ရဖြစ်ပြောဆိုမှုတွေကိုလည်းကြီးညာချက်ထဲမှာပယ်ချထားပြီးအမေရိကန်နဲ့အီရန်ကြားတင်းမာမှုတွေကနေစစ်ပွဲအဆင့်ထိဖြစ်မလာအောင်ထိန်းသိမ်းရဖို့လည်းတိုက်တွန်းခဲ့တာပါ။အီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ယာဗက်ဆာရက်ကတော့တိုင်းပြည်ကိုကာကွယ်ဖို့အကန့်အသတ်နဲ့ဆောင်ရွက်ခဲ့တဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။စစ်ဖြစ်ဖို့ကိုမလိုလားပေမဲ့ရန်လိုတဲ့လုပ်ရတွေကိုတော့ကာကွယ်သွားမှာဖြစ်တဲ့အကြောင်းလည်းအီရန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့တာပါ။အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကတော့အီရန်နိုင်ငံဘက်ကရက်မြို့တော်အနောက်ဘက်ကီလိုမီတာ60အကွာမှာရှိတဲ့ LR-14 တက်စကန်နဲ့ကာတစ်ဒေသအာဘရီမှာရှိတဲ့စခန်းတွေကိုအီရန်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ကြောင်းအတည်ပြုပြောဆိုထားပါတယ်။